မြန်မာနိုင်ငံမှာတိုင်းဒေသလူမျိုးစုတွေအပါအဝင်နိုင်ငံရေးရာမတူညီတဲ့သက်ဆိုင်ရာအဖွဲ့တွေနဲ့ဆွေးနွေးပြောဆိုရေးဟာအလုံးပါဝင်နိုင်တဲ့ပါတီစုံဒီမိုကရေစီဆင့်နဲ့ပြန်တည်ဆောက်ရေးအာမခံနိုင်ဖို့အတွက်မရှိမဖြစ်လိုအပ်တဲ့အချက်လို့အမေရိကန်နိုင်ငံကြီးဝန်ကြီးဌာနအတန်းနိုင်ငံဒိုင်ရက်ရှိုလင်းကသူ့ရဲ့တက်တလူမှုကွန်ရက်မှာရေးပါတယ်ဒိုင်ရက်ရှိုလင်းဟာပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီဥက္ကဋ္ဌဦးအောင်ကြည်ညNUG ကြားတော်လာအမျိုးသားညီညွတ်ရေးအစိုးရအဖွဲ့လူခွင့်ဆိုင်ရာပြည်ထောင်စုဝန်ကြီးဦးအောင်မျိုးမင်းဆက်သွယ်ရေးသတင်းချက်လက်နဲ့ဤပညာဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးထင်လင်းအောင်နိုင်ငံကြီးဝန်ကြီးဌာနဒုတိယဝန်ကြီးဦးမိုးစောဦးလူခွင့်ဆိုင်ရာဝန်ကြီးဌာနအချံပေးပုဂ္ဂိုလ်ဦးအောင်ကျော်မုံတို့နဲ့မနေ့ကနယူးယောက်မှာတွေ့ဆုံတာပါဒီဆွေးနွေးပွဲမှာအမေရိကန်စိုးရရဲ့စစ်ကောင်စီပေါ်ဆက်လက်အရေးယူမှုအတွက်ပြတ်မှတ်ထားတဲ့စီးပွားရေးလုပ်ငန်းတွေတရားမျှတမှုဆိုင်ရာရန်ကြားတွေထိထိရရအသုံးချနိုင်ရေးလူသားစာနာမှုအကူအညီဤပညာအကူအညီနဲ့ဒီမိုကရေစီရဲ့လှုပ်ရှားသူတွေအတွက်အကာအကွယ်ပေးမှုဆိုင်ရာအပြင်စစ်ကောင်စီကကျင့်ပဖို့ပြင်နေတဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြတယ်လို့ပြောပါတယ်။ဒီတွေ့ဆုံပွဲကိုဓာတ်ပုံနဲ့တကွ Twitter မှာတင်ထားတယ်လို့ရန်ကုန်အမေရိကန်တိုင်ယွန်ကလည်းမြန်မာဒီမိုကရေစီရဲ့အတွက်အရေးကြီးတဲ့ကိုယ်စားလှယ်တွေနဲ့သူတွေ့ဆုံကြတဲ့ရက်ရှင်ရဲ့ရေးသားချက်ကို Twitter လူမှုကွန်ရက်ကနေပြန်ပြီးတော့မျှဝေထားတာဖြစ်ပါတယ်။